မြန်မာနိုင်ငံကိုတနင်္လာနေ့မှာရောက်လာတဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးဟာကိုဗစ်ကပ်ရောဂါအလွန်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးအတွက်အကူအညီပေးဖို့ကတိပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ဒေသတွင်းခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှီမစ်ဆုမိုဂျီဂျီဟာဒီကနေ့မြန်မာအစိုးရရဲ့ထိပ်တန်းခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးဆွေးနွေးရာမှာအကူအညီပေးနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့တာပါ။အထူးသဖြင့် COVID-19 ကပ်ရောဂါအလွန်ကာလမြန်မာနိုင်ငံပြန်လည်ထူထောင်ရေးမှာဂျပန်နိုင်ငံကအကူအညီပေးနိုင်မယ့်ကိစ္စတွေကိုလည်းပြောဆိုခဲ့တဲ့အကြောင်းနိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
ဂျပန်နဲ့အကူအညီပေးမယ့်ကိစ္စလေးနောက်ပြီးမြန်မာနိုင်ငံစီးပွားရေး Rapid Economic Recovery အတွက်ပေါ့နော်သူတို့ဂျပန်နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးပါတယ်ဒီစားတင်းနဲ့နိုင်ငံတကာမျက်နှာစာမှာပုံမှုပြတော့ပေါ့နော်ထိုင်နိုင်ငံကဒီကိစ္စကပူးပေါင်းဆောင်ရွက်သွားဖို့ကိစ္စလေးပို့တဲ့ COVID ကာလပြည့်ခါမှာပုံမှုတိုးချဲ့ဆောင်နိုင်တဲ့အလားအလာပေါ့နော်အဲ့ဒါကိုဆွေးနွေးပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကနိုင်ငံတော်အတိုင်ပင်ခံကလည်းဂျပန်အစိုးရရာရှိရေးနဲ့နှစ်နိုင်ငံစီးပွားရေးဆွေးနွေးပွဲတွေ online ပေါ်ကနေအပြန်အလှန်လုပ်ခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအောက်တိုဘာ12ရက်မှာသူ့ရဲ့အရှိအောင်အာရှခီးစဉ်ကိုစင်ကာပူနိုင်ငံနဲ့စတင်ခဲ့ပြီးအောက်တိုဘာ14ရက်မှာမလေးရှားနိုင်ငံကိုသွားခဲ့ပါတယ်။အဲဒီနောက်အောက်တိုဘာ20ကနေ25အထိပပူဝါနီယူကီနီ၊လာအိုနဲ့မြန်မာနိုင်ငံကိုလာဖို့စီစဉ်ခဲ့ရပါ။ဂျပန်နိုင်ငံသားဝန်ကြီးရဲ့မြန်မာပြည်ပထမဦးဆုံးခီးစဉ်ဟာစိတ်ဝင်စားစရာကောင်းပြီးမြန်မာရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအင်တိုက်အားတိုက်ဆောင်ရွက်မဲ့အခွင့်အလမ်းတွေကိုပွင့်သွားစေနိုင်ကြောင်းနိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကပြောပါတယ်
။နိုင်ငံဆက်ဆံရေးအတွက်ကောနောက်ဒေတာသွင်းနိုင်ငံရေးအတွက်ကောအင်တာနက်မှာအရေးကြီးတဲ့ခရီးစဉ်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ်။အဲ့တော့အခုလိုပေါ့လေ COVID-19 ကပ်ရောဂါဆက်ရောက်နေတဲ့အချိန်မှာတော့ဂျပန်နိုင်ငံသားဝင်ကြီးကိုယ်တိုင်လာတယ်ဆိုတာကအင်တာနက်မှာအရေးကြီးတဲ့ပန်ခင်းတမန်ကြီးဆိုင်ရာအခြေအနေတစ်ခုနဲ့ဆက်ဆက်နေနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာပြည်ထဲလွှမ်းမိုးမှုများလာတာတွေနဲ့လည်းဆက်ဆက်နိုင်ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံရဲ့မြို့သားပြန်လည်သစ်မြေလုပ်ငန်းတွေရခိုင်ပြည်နယ်အကြတဲ့ကိစ္စနှစ်နိုင်ငံခီးသွွားလုပ်ငန်းအပြန်အလှန်ဖြေလျှော့ဖို့ပြည်ပပညာတော်သင်တွေကိုပြန်လက်ခံပေးဖို့တွေတင်းလာနေကဆွေးနွေးခဲ့ရပါ။ဂျပန်နိုင်ငံသားဝန်ကြီးဟာရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရန်ကုန်မန္တလေးရထားလမ်းအဆင့်မြင့်တင်မှုနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဒီကဏ္ဍတွေမှာငွေကြေးအဓိကပံ့ပိုးသွားမယ်လို့လည်းကတိပေးသွားကြောင်းညွှန်ကြားမှုချုပ်ဦးအောင်ကိုကပြောပါတယ်။ပြည်တွင်းပုဂ္ဂလိကနဲ့အစိုးရကဏ္ဍဖွံ့ဖြိုးဖို့ဂျပန်အစိုးရထောက်ပံ့ခဲ့တဲ့ရန်ငွေတန်း800ကတော့ပေးပြီးသွားပြီဖြစ်ပြီးကပ်ရောဂါတိုက်ဖျက်ရေးအတွက်လည်းအမေရိကန်ဒေါ်လာတန်း30ကိုလည်းထောက်ပံ့ငွေအဖြစ်ပေးထားရလို့ဆိုပါတယ်။ဂျပန်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်ဟာအိန္ဒိယသမုဒ္ဒရာတန်ခင်းတမန်ခင်းအတွက်ထင်ရှားနိုင်ပြီးတရုတ်ရဲ့ပထဝီနိုင်ငံရေးလွှမ်းမိုးမှုအပေါ်မှာချိန်ဝင်ရှာညှိယူခြင်းနဲ့ဂျပန်နိုင်ငံရဲ့သဘောထားကိုပြခြင်းနဲ့ခီးစဉ်တစ်ခုလိုလည်းသုံးသပ်နေရတယ်လို့ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ။